အစိုးရတဲ့လက်ထက်မြေသိမ်းပြဿနာတွေကိုအမြန်ဆုံးဖြေရှင်းနိုင်မှုဒုသမရနှင့်ဦးဆောင်တဲ့လေယာမြေနဲ့အခြားမြေများသိမ်းဆီးခံရမှုများပြန်လည်စီစဉ်ရေးကော်မတီကိုသမရကဖွဲ့စည်းပေးလိုက်ပါတယ်လေယာမြေသိမ်းဆီးမှုတွေကိုလည်းဖြေရှင်းဆောင်ရွက်ပြီးတဲ့အထိရပ်ဆိုင်းထားဖို့ကိုပါညွှန်ကြားထားပါတယ်တပြိုင်တည်းမှာပဲလေယာမြေအငင်းပွားမှုပြဿနာတွေအတွက်ခေတ်စနစ်နဲ့လျော်ညီတဲ့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းနိုင်မှုကိုလည်းလွှတ်တော်ရင်းမှာအစိုးတင်မှုပြင်ဆင်နေကြပါတယ်မြန်မာနိုင်ငံတွင်းလေယာမြေသိမ်းဆီးမှုတွေနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုအစိုးရနဲ့လွှတ်တော်တို့ဘလို့ကင်တွယ်ဖြေရှင်းသင့်ပါသလဲဆိုတာကိုတော့အကြောင်းဆုံးနားဆင်ပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့လက်ထက်နိုင်ငံတွင်းလေယာမြေနဲ့အခြားမြေများသိမ်းဆီးခံရမှုကြောင့်သိမ်းခံထားရတဲ့ပြည်သူတွေနစ်နာမှုမရှိစေရေးမြေသိမ်းပြဿနာတွေကိုဖြေရှင်းဆောင်ရွက်နိုင်မှုလေယာမြေနဲ့အခြားမြေများသိမ်းဆီးခြင်းခံရမှုများပြန်လည်စီစဉ်ရေးဗဟိုကော်မတီကိုသမရကဖွဲ့စည်းပေးလိုက်ပါတယ်ဒီကော်မတီကိုဒုသမရနှစ်ကဦးဆောင်ပြီးပြည်ထောင်စုဝန်ကြီးဌာနစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနတယံဇာတာနဲ့တဘာဝပဝန်ကျင်ထိန်းသိမ်းရေးဝန်ကြီးဌာနစက်မှုဝန်ကြီးဌာနဆောက်လုပ်ရေးဝန်ကြီးဌာနနေပြည်တော်ကောင်စီဝင်နဲ့တိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့များအားလုံးရဲ့ဝန်ကြီးချုပ်တွေပါပါဝင်ပါတယ်ဒီကော်မတီအနေနဲ့ပြည်လဲအောင်ဖြည့်ရှင်းပေးနိုင်မှုဆိုရင်ခေစနစ်နဲ့လျော်ညီတဲ့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းနိုင်မှုကအဓိကအရေးကြီးဆုံးဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအကြံပြုပါတယ
်ဒီလေယာမြေဖြည့်ရှင်းရေးနဲ့ပတ်သက်ပြီးတော့လေယာမြေဖြည့်ရှင်းရေးကိုစောင့်ပေးပြီးတော့ပြဋ္ဌာန်းမဲ့ဥပဒေတစ်ခုတိုးပါတယ်အရင်ဥပဒေတွေနဲ့အထောက်အထားတွေနဲ့ယူထားပြီးတော့အဲ့ဒီဥပဒေနဲ့မညီလုပ်ခဲ့ကြတာပြီးအများကြီးရှိရဲ့ညီရဲ့သားနဲ့တခါတခါဥပဒေရဲ့အာဏာရှင်ကြောင့်တရားမမျှတမှုတွေရှိရဲ့လုပ်ပိုင်ခွင့်တွေကိုလည်းမတော်မတရားယူခတ်နိုင်တဲ့အာဏာရှိတဲ့အတွက်နဲ့လူ့သမားတွေကိုပိုင်ဆိုင်မှုတွေကိုဖျက်သိမ်းပြီးတော့သူတို့ပိုင်ဆိုင်မှုလုပ်ခဲ့တာလည်းရှိရဲ့။ဒါကြောင့်ဒီအချိန်နေမှာဓာတ်တွေကိုပြန်ပေးဖို့ဆိုရင်ဒီလက်ရှိအစိုးရအနေနဲ့ရဲရဲဝံ့ပြပြတတဆုံးဖြတ်ဖို့လိုတယ်။နေရာမြေဖြည့်ရှင်းရေးကိုဆောင်ပေးမဲ့ဥပဒေတစ်ခုကိုရေးဆွဲဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။အခုလိုမျိုးအစိုးရအဖွဲ့ဘက်ကမြေသိမ်းပြဿနာဖြေရှင်းနိုင်မှုကော်မတီဖွဲ့ပြီးတော့လှုပ်ဆောင်နေတဲ့ကြံပိုင်နှစ်ထဲမှာပဲလွှတ်တော်တင်မှာလဲတောင်သူလယ်သမားနဲ့အလုသမားရေးရာကော်မတီကိုဖွဲ့စည်းထားပြီးလဲရမည်အငင်းပွားမှုပြဿနာတွေအတွက်ဥပဒေတရက်ကိုပြဋ္ဌာန်းနိုင်မှုလွှတ်တော်တွင်မှာအစိုးတင်မှုပြင်ဆင်နေပါတယ်လို့လွှတ်တော်ကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပါတယ
်ရှေ့ဆက်ပြီးတော့ဒီအစိုးရလက်ထက်မှာရနိုင်အောင်ပေါ့နော်ကျွန်တော်တို့စူးစမ်းမှာဖြစ်ပါတယ်အခုလည်းပဲကျွန်တော်တို့လွှတ်တော်ထဲမှာတောင်သူလယ်သမားအလုသမားကော်မတီဆိုတာရှိပါတယ်ကျွန်တော်လည်းအဖွဲ့ဝင်ပါပဲအဲ့ဒီကော်မတီကလည်းပဲတရက်နှစ်ရက်လောက်ဆိုရင်အစိုးတစ်ခုကိုတင်မှာပါအဲ့ဒီအစိုးရကလည်းဆိုတော့ဒီလဲရမည်ဖြည့်ရှင်းရေးဥပဒေတစ်ခုရေးဆွဲပေးဖို့ပေါ့နော်တက်ဆိုင်ရနိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အစိုးရအဲ့ဒီဥပဒေအတွက်ကျွန်တော်တို့ကော်မတီကလည်းမူကြမ်းတွေရေးဆွဲထားပြီးပါပြီဒီလဲရမည်ဖြည့်ရှင်းရေးကိုဆောင်ပေးပြီးတော့နော်ဥပဒေတက်တက်တစ်ခုရေးဆွဲနိုင်မှာကျွန်တော်တို့အရင်ဥပဒေတွေနဲ့အဲ့ဒါထိတ်ထိတ်ပုတ်တိတ်မှုတွေလည်းရှိနိုင်တာပေါ့ဒီဒုတိယတက်တန်းကာလမှာကျွန်တော်တို့ဥပဒေတရားရေးဆွဲပြီးလုပ်နိုင်မှာအဲ့ဒါပြည်လည်မယ်လို့ကျွန်တော်ကယူဆတဲ့အတွက်တောင်သူတင်သမားနဲ့အလုသမားကော်မတီကလည်းဒါတွေကိုဆောင်ပေးပြီးတော့လုပ်နေပါတယ်ဒီလဲရေးဆွဲထားပါတယ်အဲဝန်ကြီးဌာနတွေနဲ့လည်းနှိနှောပြီးတော့ရှေ့ဆက်ပြီးတော့ဥပဒေတစ်ခုဖြစ်အောင်ကျွန်တော်တို့ကစူးစမ်းတော့ရှိပါတယ
်အရင်အစိုးရလက်ထက်တုန်းကအာဏာနဲ့ဖိအားပေးလှုပ်ဆောင်ခဲ့တာနဲ့ခင်းနဲ့မလျော်ညီတဲ့ဥပဒေကြောင့်အရာစီရင်ချက်မမျှတမှုတွေကြောင့်လယ်သမားတွေမှာဆုံးရှုံးနေတာမှုတွေရှိခဲ့တယ်လို့ဥဖေတန်းကဆိုပါတယ်အခုအစိုးရတဲ့လက်ထက်မှာလည်းဒီဖွဲ့စည်းလိုက်တဲ့ကော်မတီမှာမလျော်ဩဇာတုံးတဲ့မတမာမှုတွေမရှိပဲတမာတမတ်ကြကြဖြည့်ရှင်းပေးနိုင်မှုကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်း88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းရဲ့လေယာစီးပွားနဲ့တောင်သူလယ်သမားရေးရာဒုတိယတာဝန်ခံကိုမျိုးတန်းကထောက်ပြပါတယ
်ဒီကအကြောအဖက်ခဲကတော့ဒီရေးရာသိသိခံရတဲ့ဒေသကိုပြန်လဲရရှိအောင်ဖြည့်ရှင်းပေးတဲ့နေရာမှာပြီးခဲ့တဲ့အစိုးရလက်ထက်မှာလုပ်ခဲ့တဲ့မက်ဂနက်ဇင်ပေါ့ဗျာဒီရန်နီးယားဟာအလုံးမဖြစ်ပါဘူးအဲ့ဒီမက်ဂနက်ဇင်ကိုပြင်ဖို့ပါတယ်ရေးရာသိသိခံရတဲ့ဒေသကိုပြန်လဲရရှိနိုင်ဖို့အဖွဲ့အစည်းတစ်ခုဖွဲ့စည်းတဲ့အခါမှာအဲ့ဒီဖွဲ့စည်းကသမာသမတ်ကြကြနဲ့လေလေလလဆုံးဖြတ်နိုင်တဲ့အတူများပါနိုင်တဲ့အနေအထားမျိုးဖြစ်တယ်မှာတခုမှလည်းအဲ့လိုဖွဲ့စည်းမျိုးအဲ့လိုမျိုးဒီပုံစံကိုပါဖို့လိုတယ်လို့အောက်ခြေအဆင့်အထိလည်းပဲအဲ့လိုဒီပုံစံကိုပါဖို့လိုပါတယ
်မြန်မာနိုင်ငံတွင်းမှာလေယာဉ်မြေနဲ့အခြားမြေများသိမ်းဆီးခံရမှုအများဆုံးဖြစ်တဲ့ပြဿနာအရင်းမြစ်ကတော့တပ်မတော်ကသိမ်းဆီးထားတာတွေနဲ့ခရိုနီပိုင်ကုမ္ပဏီတွေဘက်ကသိမ်းဆီးမှုတွေအများဆုံးဖြစ်ပြီးအာဏာလုပ်ပိုင်ခွင့်နဲ့ငွေကြေးဖိအားပေးသိမ်းဆီးခဲ့တာတွေဖြစ်ခဲ့တယ်လို့အရင်အစိုးရလက်ထက်တုန်းကလွှတ်တော်တွင်းကနေပြီးတော့လေယာဉ်မြေသိမ်းပြဿနာတွေကိုလိုက်လံဆောင်ရွက်ပေးခဲ့တဲ့ဥဖေတန်းကဆိုပါတယ်မြန်မာနိုင်ငံတဝမ်းမှာနေပြည်တော်ကနေစလို့တိုင်းဒေသကြီးပြည်내ခရိုင်မြို့နယ်ရက်ကွက်ကျေးရွာအုပ်စုအဆင့်ဆင့်အထိလေယာဉ်မြေနဲ့အခြားမြေများသိမ်းဆီးခြင်းခံရမှုများပြန်လည်စီစဉ်ရေးကော်မတီတွေအဆင့်ဆင့်ဖွဲ့စည်းရမှာဖြစ်ပြီးမြေသိမ်းပြဿနာတွေကိုဒီကော်မတီဝင်တွေက ကွင်းစင်လေးလာရမှာဖြစ်ပါတယ်။နောက်ဒီကော်မတီအစဉ်အဆက်ကနေဥပဒေလှုပ်ထုတ်လုပ်နည်းနဲ့အညီဖြည့်ရှင်းဆောင်ရွက်ပေးရမယ်လို့လည်းသမ္မတကညွှန်ကြားထားတာပါ။နောက်သက်ဆိုင်ရာဝန်ကြီးဌာနတွင်လည်းကုမ္ပဏီပုဂ္ဂလိကလုပ်ငန်းတွေကဒီမြေတွေကိုပြန်ပြီးတော့စွန့်လွှတ်ပေးလိုက်တဲ့ဆိုရင်လည်းအဲ့ဒီလေယာဉ်မြေတွေကိုမူလလောက်ကင်ထားတဲ့သက်ဆိုင်သူတွေထံကိုလှုပ်ထုတ်လုပ်နည်း ့ရဲ့အမိန့်ကြေညာစာနဲ့ထည့်သွင်းဖော်ပြထားကြောင်းပါရှင်။